ထိုင်းနိုင်ငံဘန်ကောက်မြို့တော်ရှိအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအပက်ထိပ်ပြီးညီလာခံကျင်းပရာအဆောက်အုံနဲ့မလန့်မကန့်မှာဒီမိုကရေစီလိုလားတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြာစာတပ်ပရိနိကရုံရင်းဆန်ကဖြစ်ခဲ့ကြပါတယ်။ဟိုင်းဝင်းကြီးချုပ်ပရာယုတ်ချန်ဟိုချာနှုတ်ဖက်ပေးဖို့တောင်းဆိုနေကြတဲ့ဆန္ဒပြသူတွေကိုစုဝေးနိုင်ခြင်းမရှိအောင်ရဲနဲ့စစ်သားတွေပါဝင်ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုဘန်ကောက်မြို့တော်အနှံဖြန့်ကျက်ထားပါတယ်။စာတပ်ပရိနိကအေပက်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ရောက်ကာနီနိုင်ပိုင်လမ်းစုံတစ်ခုမှာဆန္ဒပြလူအုပ်ကြီးကိုအဒီအယုံနေနေရဲတပ်ဖွဲ့ဝင်တွေကနောက်ပြန်ဆုတ်သွားအောင်တွန်းထုတ်နေပါတယ်။ဆန္ဒပြသူတွေတဲကတဦးကအခုအေးသက်ထိတ်သိညီလာခံဟာလိန်လယ်ထားတာဖြစ်တဲ့အတွက်တက်ရောက်လာကြတဲ့ခေါင်းဆောင်တွေအနေနဲ့အိမ်ရှင်ထိုင်းအစိုးရရဲ့လုပ်ရအပေါ်အလေးမထားဖို့တိုက်တွန်းထားပါတယ်။ဒါအပြင်စစ်အာဏာသိမ်းအစိုးရကိုတရားဝင်အောင်လှုပ်ဆောင်နေတာလို့လည်းသူတို့ကပြောဆိုကြပါတယ်။ဆန္ဒပြသူတွေကအတီးယုံနေနေရဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ဒိုင်းတွေကိုဆင်းနဲ့ဖျန်းတယ်လို့သူတို့ရဲ့လက်ကင်ဆိုင်ပုတ်တွေမှာလည်းဝင်းကြီးချုပ်နှုတ်ထွက်ပြီးနိုင်ငံရေးအကျဉ်းသားတွေလွတ်ပြီးဘယင်းစနစ်ကိုဝေဖန်တဲ့ထောင်ဒဏ်15နှစ်ဥပဒေကိုပြုပြင်ပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ။